ရန်ကုန်မြို့လာသာမြို့နယ်မှာရှိတဲ့ရွှေနန်းတော်ရနာရွှေဆိုင်မှာဒီနေ့နေ့လယ်ပိုင်းကဘုံပေါက်ကွဲမှုတစ်ခုဖြစ်ခဲ့ပြီးတော့ဝန်ထမ်းတို့ထိခိုက်ဒဏ်ရာရခဲ့ပါတယ်။နိုင်ငံတော်ဝန်တချို့နေရာတွေမှာလည်းပစ်ခတ်မှုတွေကြောင့်သေဆုံးမှုတွေရှိနေပါတယ်။ဒီအကြောင်းကိုတော့ရန်ကုန်ကလာတဲ့သတင်းကိုမတ်အလိမာကပြောပြပေးမှာဖြစ်ပါတယ်ခင်ဗျာ
။ဒီကနေ့နေ့လယ်နှစ်နာရီဝန်းကျင်လောက်ကရန်ကုန်မြို့လာသာမြို့နယ်မှာဖွင့်ထားတဲ့ရွှေနန်းတော်ရနာဆိုင်မှာပေါက်ကွဲမှုဖြစ်ခဲ့ပါတယ်။အဲဒီဆိုင်ဟာစစ်ကောင်စီလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲနေရချထားရေးဝန်ကြီးဒေါက်တာတသက်ခိုင်ပိုင်ဆိုင်တဲ့ယန္တနာဆိုင်ဖြစ်ပါတယ်။အသေးစားပောက်ကွဲမှုအတွင်းဆိုင်ဝန်ထမ်းတယောက်အနည်းငယ်တန်းရရသွားတယ်လို့ဒေါက်တာတသက်ခိုင်ရဲ့ကိုရီးအရာရှိက VOA မြန်မာပိုင်းကိုပြောပါတယ်
။ဟုတ်ကအဓိကတော့အဲအတန်ဘုံနဲ့လာပစ်သွားတာရှင်ဟုတ်ကဲ့။ဟိုကောင်တာလေးကိုပြစ်ထည့်လိုက်တာပေါ့နော်။ဆိုဆိုင်ကောင်တာလေးမှာရှိတဲ့ညီမလေးတယောက်ကိုမှန်ပြီးတော့ဘုံကဒီလိုပြန်ကန်ထွက်သွားပြီးတော့အပြင်မှာကွဲသွားတဲ့တဘောပေါ့နော်။ဆိုတော့ဟိုဝန်ထမ်းတွေလည်းနည်းနည်းကြောက်ရလန့်နေတော့ဟိုပါဖြစ်တာပေါ့ဟိုရုံတုံးကတော့ဖြစ်သွားတာပေါ့လူထိခိုက်မှုကတော့အညီမလေးတရားကတော့နည်းနည်းပုံပယ်တာလေးတော့ဖြစ်တယ်ပေါ့နော်ဟိုလူဆိုးဆိုးလေးတွေကတော့မရှိပါဘူးရှင်ကောင်တာမှန်နေပါလေတော့ကွဲသွားပါလေရှင်ဟုတ်ကဲ့ပစ္စည်းကိုလည်းနည်းနည်းလာဆွဲပြီးတော့လွတ်သွားတယ်လို့လည်းသိင်းကြပါတယ်ရှင်ပစ္စည်းစင်းနေပါလေကတော့ကျွန်တော်တို့အခုလုံနေလို့ရှင်ဒီဘက်ကိုဆိုင်ရနေ report မတက်သေးပါဘူးဟိုလည်းနည်းနည်းပါးပါးတော့ပါသွားနိုင်တယ်ထင်တယ်ရှင်အခုချိန်ကြီးတော့လေတကယ်ကိုမပြောနိုင်သေးတာရှင်နည်းနည်းပါးပါးတော့ပါနိုင်တယ်လို့ပြောတယ်
ရွှေနန်းတော်ရနာဆိုင်ပောက်ကွဲမှုကအတန်တော်တော်ကျဲတယ်လို့အဲ့ဒီအနီးနားမှာနေတဲ့သူတွေကပြောကြပါဗျ။ဒီပောက်ကွဲမှုပြီးတဲ့နောက်လုံခြုံရေးတပ်ဖွဲ့တွေရောက်လာပြီးလမ်းပိတ်ဆစ်ဆီးမှုတွေလုပ်ခဲ့ပါဗျ။ဂျွန်လာ18ရက်နေ့တုန်းကလူကယ်ပြန်ဝင်ကြီးဒေါက်တာတသက်ခိုင်ပိုင်ကုမ္ပဏီတည်ဆောက်နေတဲ့ကဘာရေးဖျားလန့်နဲ့ဆရာဆန်လန်းတောက်က68 residents အဆင့်မြင့်ကိုရုံမှာပောက်ကွဲမှုတစ်ခုဖြစ်ခဲ့ပါသေးတယ်။အဲ့ဒီတုန်းကတော့ထိခိုက်ဒဏ်ရာရသူမရှိခဲ့ပါဘူး။ဒီပောက်ကွဲမှုတွေနဲ့ပတ်သက်လို့ဘသူလက်ချက်ဆိုတာခုချိန်တည်းမသိရသေးပါဘူး။ပောက်ကွဲမှုသတင်းတွေနဲ့တဆက်တဲ့ပြစ်ခတ်မှုသတင်းကတော့သခိုင်းတိုင်းကလေးမျိုးထိုမာရွာမှာမနေ့ကစစ်တပ်ရဲ့ပြစ်ခတ်မှုကြောင့်တီတာထွန်းဆန်ဆက်အလုပ်သမားတယောက်တေဆုံးခဲ့ပါတယ်။ရွာထဲမှာလက်နက်လာရှာတယ်လို့ဆိုပြီးဝင်ရောက်ရှာဖွေပြစ်ခတ်လို့ကိုအေးမင်းဆိုသူတေဆုံးသွားတယ်လို့ဒေသခံတို့ကပြောပါတယ
်။နည်းနည်းတော့ဝေးတာပေါ့နော်ကလေးမျိုးနဲ့ PPC ကြောင်းဒီဒီကြောင်ရှိတဲ့ထိုမာရွာဆိုတဲ့ရွာကြီးပဲအဲ့ဒီရွာကိုဝင်မွေရင်းနဲ့သူလက်နဲ့ချတာလို့ပြောတယ်အဲ့မှာဒီကလေးကံကိုလမ်းပေးရလူတယောက်ကသူတို့တတမလုံးနေနေရာဘက်ကိုဝင်ပြေးတာပေါ့နော်ပြေးနေသူကလည်းကြောက်ရလန့်ရနေပြေးတာအဲ့မှာသူမာပြီးတော့ပြစ်တယ်ပေါ့နော်ခေါင်းမှန်ပြီးပြေးသွားတယ
်စကိုင်းတိုင်းကလေးမျိုးနယ်ထဲမှာစစ်တပ်နဲ့ပြည်သူ့ကာကွယ်ရေးအဖွဲ့တွေအပြန်အလှန်ပစ်ခတ်တိုက်ခိုက်မှုတွေရှိခဲ့ပြီးနောက်အဲ့ဒီဒေသတွေကကျေးရွာတွေကိုစစ်တပ်ကဝင်ရောက်ရှာဖွေတာတွေလုပ်နေပါတယ်။ခုလိုနေရာတချို့မှာပစ်ခတ်မှုပောက်ကွဲမှုတွေရှိနေပေမဲ့စစ်တပ်အာဏာသိမ်းမှုစန့်ကျင်ကန့်ကွက်တဲ့ဆန္ဒပြပွဲတွေကတော့ဆက်ရှိနေပါတယ်။မန္တလေး၊မုံရွာ၊ကလေး၊စလင်းကြီး၊ရင်းမာပင်၊ဖားကန့်၊ဒဝဲမိုးကောင်း၊လက်ပတောင်းရင်းနှံချောင်းစတဲ့နိုင်ငံတော်ဝန်ကမြို့တွေမှာစစ်အာဏာရှင်စန့်ကျင်ဆန္ဒပြပွဲတွေဒီနေ့လဲပုံစံမျိုးစုံနဲ့ပြုလုပ်ခဲ့ကြပါတယ်ရှင်။